ီခဲ့တဲ့ရက်ပိုင်းကပဲအင်အားပြင်းကလင်းလှုပ်သွားတဲ့ဂျပန်နိုင်ငံမြောက်ပိုင်းကဟိုကိုက်ဒိုကျွန်းမကြီးမှာရှင်းလင်းရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဒီကနေ့ဆက်ပြီးလုပ်ကိုင်နေပါတယ်။ကြာရာပြင်းနေ့ကပြင်းအား6သမခွန်အစင်ငလင်းလှုပ်ခဲ့တာမှာအတော်ထိခိုက်ပျက်စီးသွားတဲ့ဆပ်ပရိုမြို့ထဲကလမ်းတွေကားတွေအဆောက်အုံတွေပေါ်မှာရှင်တွေတင်နေပါသေးတယ်။မြို့ရဲ့တချို့အပိုင်းတွေမှာစိုးစိုးဝါးဝါးထိခိုက်ပျက်စီးခဲ့ရပြီးတော့အိမ်တွေလမ်းတွေနဲ့ပျို့ကျပျက်စီးခဲ့တယ်လို့တချို့လည်းမြေအောင်ရောက်သွားခဲ့တာပါ။ကျွန်းတစ်ခုလုံးအတွက်တည်ယူပို့ဆောင်ရေးစနစ်နဲ့လျှက်စင်မီးတွေပြန်ရအောင်တာဝန်ရှိသူတွေကဆက်ပြီးလုပ်ကိုင်နေပါတယ်။လူပေါင်း5000ခွဲလောက်နေထိုင်တဲ့ကျွန်းပေါ်ကအိမ်ခြေတစ်ဝက်လောက်ကိုတော့မီးပြန်ပေးနိုင်ပါပြီ။တောက်ကြနေ့အထိအတည်ပြုထားတဲ့ဆင်းအရာငလင်ကြောင့်တေဆုံးသူပေါင်း35ဦးထက်မနည်းရှိနေပြီးတိပြောက်ဆုံးနဲ့ပျောက်ဆုံးနေတဲ့လူ5ဦးကိုတော့ထည့်သွင်းမထားဘူးလို့ဂျပန်အစိုးရပိုင်း NHK သတင်းကဖော်ပြပါတယ်။ငလင်ကြောင့်လူပေါင်း6000ထက်မနည်းတရားရရသွားတယ်လို့လည်းတရားသွင်းသတင်းတွေကဆိုပါတယ်။